တိုက်ပွဲတွေဖြစ်ပွားနေတဲ့ကယားပြည်နယ်ဒေသခေါ်ဂရင်းနီပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေဘက်ကမြေမြုံမိုင်းအမြောက်အများထောင်သွားခဲ့ပြီးအဲ့ဒီမိုင်းတွေကိုဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းနေရပါတယ်စစ်ကောင်စီတပ်တွေဟာဒီဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတဲ့ရွာရီနားမှာမြေမြုံမိုင်းတွေခြားသွားခဲ့လို့ဒေသခံတွေနေရပြန်မပြန်နိုင်အောင်မိုင်းတွေကိုရှင်းလင်းလှုပ်ဆောင်နေရတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ် AFP သတင်းဆောင်မကိုအခြေခံပြီးတော့ကိုရန်နိုင်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေတဲ့ခရင်နီလို့ခေါ်တဲ့ကြားပြည်နယ်အတွင်းဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကစစ်ကောင်စီတွေထောင်သွားတဲ့မြေမြုံမိုင်းတွေကိုအခက်အခဲတွေကြားကပဲလိုက်လံရှင်းလင်းနေတာဖြစ်ပါတယ်ကြားပြည်နယ်အတွင်းစစ်ကောင်စီတပ်တွေဘက်ကမြေမြုံမိုင်းတွေအများပြားထောင်သွားတာနဲ့ပတ်သက်ပြီးတော့KNDF တပ်ဖွဲ့ဝင်ကိုစင်ဖြူကအခုလိုပြောပါတယ
်ဒီမန်အေးတက်တုံမြောင်းကိုသူတို့ကခြားထားခဲ့ပေါ့နော်စီကောင်စီတွေကဟိုရေရွတန်းဆုတ်တော့မဟုတ်ပဲနဲ့တော့ဟိုကျွန်တော်တို့သူကမိဟာကြကြပေါ့နော်ကျွန်တော်တို့တို့တော်လေးဒီခိုက်တရားရအောင်ပေါ့နော်ပြည်သူ့သူ့အပေါင်းဝင်ကျွန်တော်တို့တော်လိုင်းရဲ့အားစုတွေကိုရည်ရွယ်ပြီးတော့မှဟိုတတော်များကိုထောင်ထားခဲ့
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတော်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့နေရာမှာခရီးပြည်နယ်အတွင်းမှာလည်းစစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပြီးတော့ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေကြရတာပါကုလသမဂ္ဂရဲ့အဆိုအရတော့ခရီးပြည်နယ်အတွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေရသူ3000ကျော်ရှိတယ်လို့ပြောပါတယ်ဒေသခံတွေတော်များများကတော့တိုက်ပွဲတွေငြိမ်သက်သွားတဲ့အချိန်မှာသူတို့ရဲ့နေရပ်ကိုပြန်လာပြီးတော့အရင်လိုအလုပ်တွေပြန်လုပ်ချင်တာကြောင့်မိုင်းရှင်းလေးလုပ်ငန်းတွေကိုဦးစားပေးလှုပ်ဆောင်တာဖြစ်တယ်လို့ကိုစင်ဖြူကပြောပါတယ်
။အမှတ်တော်ကောင်စိုက်ပျိုးဧရိယာတောင်တူတွေဖြစ်တဲ့အတွက်ပေါ့နော်။ကျွန်တော်တို့ကသူတို့လည်းပြန်ပြီးတော့မှစိုက်ပျိုးနိုင်အောင်ပြီးတော့မှရွာတွေမှာလည်းသူတို့ရဲ့ဟိုနေအိမ်တွေလည်းသူတို့ပြန်ပြီးနေလို့ရအောင်ပေါ့နော်။ဆိုတော့ကျွန်တော်တို့ဦးတည်ပြီးတော့မှမိုင်းရှင်းလေးကိုအဓိကကျွန်တော်တို့တန်နေနေပေါ့နော်။ကျွန်တော်ရှင်းလေးကိုဦးစားပေးလုပ်တယ်ပေါ့နော်။
ဒေသခံ KNDF တပ်ဖွဲ့တွေဟာရော်ရီနားကလွယ်ကွန်းတွေနဲ့တောတွေအတွင်းကမိုင်းတွေကိုလိုက်လံအင်းလင်းနေတာဖြစ်ပြီးတော့တလကိုမိုင်း60ကနေ90လောက်ရှားဖွေတွေ့ရှိတယ်လို့ပြောပါတယ်။ဒါပြင်လုံးလုံးစိတ်ချပြီလို့မပြောမချင်းဒေသခံတွေအနေနဲ့သူတို့နေအိမ်တွေကိုအလောတကြီးမပြန်ကြဖို့ကိုလည်း KNDF ဘက်ကသတိပေးထားပါတယ်။မိုင်းရှင်းလင်းတဲ့နေရာမှာအဓိကရင်ဆိုင်ရတဲ့အခက်အခဲနဲ့ပတ်သက်ပြီးတော့သူကအခုလိုပြောပါတယ်
။ကျွန်တော်လူများအများကြီးတုံ့ရတဲ့အတွက်ဟိုဧရိယာလည်းကျေပြန့်နေတဲ့ပေါ့နော်ကျွန်တော်မိုင်းရှာဆက်တစ်ခုနဲ့တော့မလုံလောက်ဘူးပေါ့နော်ဆိုတော့ခဏပြောနေလို့ကျွန်တော်တို့ကခဏကျွန်တော်တို့ပေါ့ပြားတွေဓာတ်တွေနဲ့ပဲကျွန်တော်တို့အဓိကတုံးပြီးတော့မှပဲဟိုရှာလာပူပြီးမြန်ဆန်နေပေါ့နော်ကျွန်တော်တို့အတွက်ပေါ့နော
်အခုလိုမိုင်းရှင်းလေးတွေလုံနေပြီမဲ့လဲမိုင်းနင်းမိပြီးတော့ထိခိုက်ဒဏ်ရာသွားတဲ့သူတွေလည်းအများပြားရှိပါတယ်အသက်34နှစ်အရွယ်မလဝင်းဟာသူ့ရဲ့ရွာနားမှာတိုက်ပွဲတွေကြောင့်ထွက်ပြေးခဲ့ရပြီးတော့ချန်ပီနယ်ဖေခုံမြို့ကဒုက္ခသည်စခန်းမှာနေနေရတာဖြစ်ပါတယ်။ပြီးခဲ့တဲ့ဂျွန်လတုန်းကတော့သူရွာကိုပြန်တဲ့အချိန်မှာမိုင်းနင်းမိခဲ့ပြီးတော့အဲ့ဒီအချိန်တွေကိုတော့အခုလိုပြောပြပါတယ်
။ဘယ်လိုဆောင်လဲဆက်သွားတဲ့အချိန်တော့ဘာမှပါအောင်နော်။မူရွာတော့တိုင်းအင်းပြန်တဲ့အိမ်မှာတော့ဆောင်တော့ရှိသေးလားမသိဘူးပြန်ယူမလို့အဲ့လိုမျိုးတွေပစ္စည်းတစ်မျိုးမျိုးပြန်ယူမလို့အဲ့လိုမျိုးတွေလမ်းတဝဲရောက်တော့မိုင်းနင်းမိ။ကျမအပေါ်နေနေလို့ကျမပြန်ကြတော့နော်။အဲ့လိုမျိုးနောက်ကျတော့ဒိတ်ပူတဲ့အချိန်ပေါ်တော့ကျမကြည့်ချက်တော့ဘာမှမဖြစ်တယ်လို့အဲ့လိုမျိုးနော်ချက်တော့ပြတ်တယ်ပေါ်တော့ဒိတ်ပူတဲ့ပြန်တဲ့ပစ်တူရဲ့ကျမလိုမျိုးမနေစေရှင်ပဲအဲ့လိုမျိုးပဲနော်ကျမတယောက်ဆိုခံစားရတာအများကြီးရှိတယ်ကျမအဲ့လိုမျိုးသေ
းအသက်16နှစ်အရွယ် KNDF တပ်ဖွဲ့ဝင်အောင်တူဖြစ်တဲ့ကိုဂျိုးဇက်ကလည်းမနစ်ကဇန်နဝါရီမှာမိုင်းနင်းမိခဲ့ပြီးတော့ခြေထောက်တစ်ဖက်ဖျက်လိုက်ရတာပါ
ကျေရဖို့တောက်ကအစ်တဲ့ပါလားတဲ့ပါတော့မနေမိလားနေမိလားဟိုအဲ့ဒါကြောင့်တက်သက်ဆွဲရတက်ဆွဲရင်းနဲ့ကျွန်တော်တလုံးဆက်နေမိရော
အဲ့လိုခြေထောက်တစ်ဖက်ဖြတ်လိုက်ရတဲ့အတွက်သူစိတ်ဓာတ်အားတွေလည်းအကြီးကျယ်ရခဲ့တယ်လို့ကိုဂျိုးဇက်ကဆက်ပြောပါတယ
်ဒီစိတ်ဓာတ်တော်လေးကြားတဲ့ခါလေးဆိုခုနကခုတော့ဟိုဒီသူခုပြန်လှုပ်ရှာပါတော့ခုနကခုတော့သက်တည်ရှိနေစိတ်တော့အဲ့လိုမျိုးဖြစ်ခဲ့မိရဲ့ဒါမဲ့လည်းဒီဖြစ်နေနေတာကြတော့လဲဒီလိုပါပဲဖြစ်သွားတ
ယ်ဒါပေမဲ့လည်းရှစ်လကြာမှာတော့သူဟာခြေထုတက်နိုင်ပြီးတော့အခုဆိုရင်စိုင်းကဲပါစီးနိုင်နေဖြစ်ပါတယ်သူအနေနဲ့ရှေ့တန်းမှာစစ်မတိုက်နိုင်တော့ပေမဲ့ဒီမိုကရေစီရေလှောင်ရှားမှုအတွက်ရေဒီယိုတန်လွင့်ဌာနတစ်ခုမှာ အလုတ်ဆက်လုပ်နေပါတယ်မိုင်းနေမီရဲ့သူတွေကြုံတွေ့ရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒီလူတွေကိုစေဝါကုသပေးနေတဲ့ဒေါက်တာမျိုးခန့်ကူကလည်းအခုလိုပြောပြပါတယ
်တချို့ကကြတော့ဒါကိုလက်ခံပြီးတော့မှမဖြစ်ဖြစ်အောင်ပြန်လုပ်မယ်ပေါ့နော်မဖြစ်ဖြစ်အောင်ပြန်လုပ်မယ်ဆိုပြီးတော့ကြိုးစားတဲ့သူတွေရှိတယ်အဲ့တော့အဲ့လိုမျိုးကြိုးစားပြီးတော့မှဒီခြေတူးတွေရသွားတဲ့ရဲဘော်တွေကအခုဆိုလို့ရှိရင်တိုက်ပွဲတွေပြန်ဝင်နေကြပြီပေါ့နော်တချို့ကကြတော့မဖြစ်သွားလဲဆိုတော့စိတ်ပိုင်းဆိုင်ရာကျသွားတဲ့သူတွေရှိတယ်နော်နှစ်မျိုးနှစ်စားမှာတော်တော်များများလည်းပဲစိတ်ပိုင်းဆိုင်ရာကျသွားတဲ့သူတွေရှိတယ်အဲ့တော့ဆရာတို့ဇီကိုသတင်းတွေပါပြန်ကြားလဲအခါမှာကိုကိုကိုတတ်တည်တဲ့ရဲဘော်တွေနော်ဒီလိုရှိတယ်ပေါ့နော်ဒီစိတ်ပိုင်းဆိုင်ရာတွေပြင်းထန်ပြီးတော့
မိုင်းအများစုကတော့အမေရိကန်က1950ပြည်လုံးနှစ်တွေမှာအသုံးပြုခဲ့တဲ့ M14 မိုင်းအမျိုးအစားတွေဖြစ်တယ်လို့ KNDF ဘက်ကပြောပါတယ်။တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကရော KNDF ဘက်ကပါတစ်ဖက်လုံးကမိုင်းတွေထောင်ကြပေမဲ့သူတို့အနေနဲ့တော့သူတို့ရဲ့တပ်စခန်းတွေကိုကာဝယ်ဖို့နဲ့စစ်မြေပြင်တွေမှာသာအသုံးပြုတာဖြစ်တယ်လို့ KNDF ဘက်ကတော့ပြောပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်တွေအတွင်းမြေမျိုးမိုင်းနဲ့တခြားမပေါက်ကွဲသေးတဲ့လက်နက်တွေကြောင့်တရက်ကိုတယောက်ထပ်မနဲ့ထိခိုက်ဒဏ်ရာတည်ဆုံးတာတွေရှိတယ်လို့ကုလသမဂ္ဂကပြီးခဲ့တဲ့ဖေဖော်ဝါရီလမှာပြောပါတယ်ခင်ဗျာ။